မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမြန်မာနိုင်ငံမှာတရားဝင်ပါတီတစ်ခုအနေနဲ့ပြန်လည်မှတ်ပုံတင်ပြီးနောက်လာမယ့်ရွေးကောက်ပွဲတွေမှာဝင်သွားဖို့ဆုံးဖြတ်လိုက်ပါပြီ။ပြည်내နဲ့တိုင်းအသီးသီးကဘိုးဦးစည်းအဖွဲ့ဝင်တွေဒီကနေ့ NLD ရုံးချုပ်မှာစီဝေးပြီးအားလုံးသဘောတူဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။အခုလို NLD ရဲ့ဆုံးဖြတ်ချက်အပေါ်ကျန်းတဲ့နိုင်ငံရေးပါတီတွေကရောဘလို့သဘောထားပါသလဲ။ဘန်ကောက်ရုံးကနေမဆုမြတ်မောင်ကအပြည့်စုံကိုဆက်ပြီးပြောပြပေးပါမယ်ခင်ဗျာ
။ဒါဟာကျမတို့ရဲ့ပါတီရဲ့အနာဂတ်အတွက်ကျမတို့လုပ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒီမိုကရေစီလှုပ်ရှားမှုတစ်ခုတည်းရဲ့အနာဂတ်အတွက်လည်းကျမတို့လုပ်နေတာမဟုတ်ပါဘူး။ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ကျမတို့လုပ်နေတာဆိုတာအဲ့ဒါကိုတော့ဆွဲဆွဲမြဲမြဲခေါင်းထဲမှာထားစေချင်ပါတယ်
။ဒါကတော့ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟုဦးစည်းအဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲမဆခင်မှာဒေါအောင်ဆန်းစုကြည်ပြောသွားခဲ့တာဖြစ်ပါတယ်။ပြည်내နဲ့တိုင်း14ခုကကိုယ်စားလှယ်ပေါင်း106ယောက်တက်ရောက်ကြတဲ့အစည်းအဝေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အညီမှတ်ပုံတင်မယ်။နောက်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်အရွေးခံမယ်လို့ဆုံးဖြတ်ခဲ့တဲ့အကြောင်းဗဟုအလုံးမှုဆောင်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သဘောထားဆုံးဖြတ်ပြီးကြားဖြတ်ရွေးကောက်ပွဲကြရရင်ဝင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်
။ပထမအတုပ်ဟာကျမတို့စမ်းပြီးတော့ထည့်လိုက်တာလို့ပြောလို့ရပါတယ်။စမ်းပြီးတော့ထည့်လိုက်တာဆိုတာကျမတို့အတွက်တင်စမ်းတာမဟုတ်ဘူးနော်ပြည်သူကလည်းကျမတို့ကိုစမ်းမှာပဲအစတုန်းကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထပ်တလဲလဲပြောခဲ့တယ်ရွေးကောက်ခံခဲ့ရတယ်သို့တော်ညာလည်းဘာမှလုတ်ပိုင်ခွင့်မရခဲ့ဘူးအခုလုတ်ပိုင်ခွင့်ပြစ်စကွေးလေးရတဲ့အချိန်မှာဘယ်လောက်လုံနိုင်လဲဆိုတာပြည်သူကကြည့်နေမှာဖြစ်တယ်ပြည်သူတွေရဲ့လိုအပ်ချက်ကိုကြည့်ပြီးတော့နိုင်ငံရဲ့လိုအပ်ချက်ကိုကြည့်ပြီးတော့ကျမတို့ဆုံးဖြတ်ပြီးတော့သွားမှာပါ
အခုလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတရားဝင်နိုင်ငံရေးပါတီအဖြစ်ပြန်လည်မှတ်ပုံတင်မယ်လို့ဆုံးဖြတ်တာကိုလက်ရှိအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကြိုဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ကဒီမိုကရေစီရရှိနိုင်ရေးကိုပို့ပြီးတော့လုပ်နိုင်မှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်အမျိုးသားလွှတ်တော်ရဲ့ပညာရေးကျန်းမာရေးနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးခင်ရွှေကအခုလိုမှတ်ချက်ပေးပါတယ်
။အဝက်ကန့်လုပ်ပါတယ်။ဘာလို့လဲဆိုတော့တရားဝင်ဒီရွေးကောက်ပွဲဝင်ပြီးတော့လွတ်တော်တယ်ဒါမှမဟုတ်နိုင်ငံတော်သွားပွဲပဲလာဝင်ပြောလာတော့အကောင်းဆုံးပါလေတာမလူတယောက်လုံနိုင်တာတက်ကိုအင်္ဂေတော့ပို့လုံနိုင်တယ်အင်္ဂေတို့တက်ကိုသူ့ပို့လုံနိုင်ပါတယ်ဒီမိုကရေစီရတော့အောင်လို့
အဲ့တော့အင်္ဂေတို့အနေနဲ့ကဒါပြိုင်ဘက်ပါတီတခုတိုးလာတယ်လို့ရောတတ်မှတ်ပါလား
အဖို့ကောင်းပြိုင်ဘက်ရလို့မဟုတ်ပါဘူးလို့ဘောကင်ဘက်လို့ပဲတမပါ
2010ရွေးကောက်ပွဲမှာဒုတိယအများဆုံးမဲအနိုင်ရခဲ့တဲ့တာဆညပါတီကလည်းကြိုဆိုတယ်ဝမ်းသာတယ်လို့ပြောပေမဲ့ NLD ပါတီကိုနိုင်ငံရေးလောကထဲမှာပြိုင်ဘက်ပါတီတခုလို့သဘောထားတယ်လို့တာဆာညပါတီပြောခွင့်ရသူဦးဟန်ရွှေကဆိုပါတယ်
။ဘာလဲဆိုတော့ NLD ပါတီနေနဲ့ကလည်းပဲဒီပါတီကြီးတခုပါ။အဲတတိုင်းပြည်လုံးကိုကိုစားပြုပြီးတော့ဖွဲ့စည်းထားနိုင်တဲ့ပါတီတခုဖြစ်ပါတယ်။ကျွန်တော်တို့ပါတီနေနဲ့ကလည်းပဲတတိုင်းပြည်လုံးကိုကိုစားပြုတဲ့ဖွဲ့စည်းထားတဲ့ပါတီဖြစ်ပါတယ်။နောက်တစ်ခါ NLD ပါတီနေနဲ့လည်းပဲပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲတုန်းကအဲပြည်သူလူထုထောက်ခံမှုအများကြီးရခဲ့တဲ့ပါတီကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကလည်းပဲဒီကနေ့နိုင်ငံတော်မှာတောင်းနေတဲ့လမ်းကြောင်းဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးလမ်းမှာအတူတကွကျွန်တော်တို့လျှောက်လမ်းပေါ်ဒီအနေနဲ့ပဲကျွန်တော်တို့သဘောထားပါတယ်အဲပြည်သူအကျိုးစီးပွားနိုင်ငံတော်ရဲ့အကျိုးစီးပွားကိုအားလုံးပြိုင်ပြီးတော့လုပ်ကြမယ်ပြိုင်ဘက်ပါတီဒီလိုကျွန်တော်တို့သဘောထားပါတယ်
။အရှိလွတ်တော်မှာကိုယ်စားလှယ်တက်ရအများဆုံးကိုစားပြုနေတဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကွေရသူဦးခမောင်ဆွေပြောတာက
မှတ်ပုံတင်လာတဲ့ကြိုးလို့တဲ့မှတ်ပုံတင်ပြီးတဲ့အခါမှာရွေးကောက်ပွဲဝင်တဲ့အင်အားနဲ့ပေါ့ဗျာ။နေရာ48နေရာရှိ48နေရာလုံးဝင်နေအောင်ကြိုးစားသွားမယ်ဆိုလို့ဒီကျွန်တော်စစ်တော်ထဲမှာရောက်နေတဲ့ဟိုမျက်နှာငယ်နေတဲ့ဒီမိုကရေစီအင်အားစုတွေကအားရှိတာကိုတောင်းကြည့်လာပေါ့ဗျာ
။ NLD နဲ့ပြန်ပြီးတော့ပူးပေါင်းမှာပါလားလို့ဦးခမောင်ဆွေကိုမေးတော့
ကျွန်တော်တို့ဘက်ကတော့တိတ်ပြီးတော့ညင်းစရာအကြောင်းမရှိပါဘူး။အဲသူကဒါလူလာတယ်ဆိုရင်ကျွန်တော်တို့ကကမ်းနယ်လက်တွေကိုဆက်ပြီးတော့တန်းပါဖို့
1990ရွေးကောက်ပွဲတုန်းက NLD ပါတီပြီးရင်မဲဒုတိယအများဆုံးအနိုင်ရခဲ့တယ်လို့လက်ရှိမှာကောင်းဆောင်တွေအချင်းကျနေလို့2010ရွေးကောက်ပွဲကိုလည်းမဝင်ခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့သဘောထားသိရဖို့လည်းပြောခွင့်ရသူဦးဆိုင်လိတ်ကိုမေးကြည့်ပါရစေ
။အခု NLD အနေနဲ့မပေါ်ဆက်တင်တယ်ရွေးကောက်ပွဲဝင်မယ်ဆိုတာလည်းပဲဒါသူ့ရဲ့ရည်တည်ရေးအတွက်အရေးကြီးတယ်လို့မိုကေစီရရရကြောင်းအတွက်ကြိုးစားမှုတည်ရလို့ပဲဘသူလာကြတော့ခွဲလုပ်ပြီးဆက်လက်ပြီးတော့မှမာမိတ်ပြုတ်သွားဖို့ပဲရှိတယ်
ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP ကရော NLD မှတ်ပုံပြန်တင်ပြီးတော့ရွေးကောက်ပွဲဝင်မယ်အတွက်ဘလို့ဖြစ်သွားမှာပါလဲင
ငယ်တော့လည်း CRPP ရဲ့အနေထားရှေ့ဆက်သွားမယ်ဟာလားငငယ်တို့ရဲ့လုံလားရည်ရွယ်ချက်ဒါတွေကိုပြန်ဆုံးဖြတ်ဖို့ရှိပါတယ်
CRPB ပြောခွင့်ရဦးအေးတာအောင်ဖြစ်ပါတယ်